ရူညာရီနှစ်တုတ်ခဏရမှုကိုအရေးယူဆောင်ရွက်ဖို့ပြတ်ွက်တဲ့အတွက်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်စကီကိုအမြင့်ခဲ့တဲ့နျူကာဆယ်လွတ်မြောက်ရေးဆုကိုပြန်လည်ရည်ကူးတော့မယ်လို့ဆိုရပါတယ်။လူခွင့်ရေးတိုက်ပွဲဝင်ခဲ့ပြီးသူပြောကြားခဲ့တဲ့လွတ်မြောက်ရေးမိန့်ခွန်းတွေကိုအစိမ်းမှပြုတဲ့အနေနဲ့နျူကာဆယ်မြို့တော်ကောင်စီကဒေါက်တာဆန်စကီကို2017မှာဂုဏ်ပြုချီးမြှင့်ခဲ့တာဖြစ်ပါတယ်။အခုခါသူဟာနိုင်ငံတွင်းကအကြမ်းဖက်မှုတွေကိုဆန့်ကျင်ပြောကြားဖို့ပြက်ကွက်တယ်ဆိုပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုလည်းယူဆိုင်နေရတာပါ။နောက်ပတ်ပြုလုပ်မယ့်မြို့တော်ကောင်စီစီရွေးပွဲမှာဒီစုပြန်လည်ရင်းရေးကိုတင်ပြမယ်လို့ကောင်စီအကြီးအကဲ Nick Fox ကဆိုပါရဲ့။မြန်မာဒီမိုကရေစီရေရှည်ကြိုးပမ်းမှုအတွက်ဒေါက်တာဆန်းစုကြည်ကိုချီးမြှင့်တာပြည်ညော်မှန်ကန်ခဲ့ပေမဲ့ရူညာရေးပေါ်ဆက်လက်နှိပ်ကွပ်နေမှုနဲ့ဒီလူရဲ့အကြီးဒုက္ခအပေါ်နျူကာဆယ်လူလူအားစိုးရိမ်တကြီးဖြစ်နေတဲ့အတွက်ဒီတိုင်းလက်ပိုက်ကြည့်လို့မဖြစ်နိုင်ဘူးလို့လဲသူကပြောကြောင်း chroniclelife.co.uk မှာဖော်ပြထားပါတယ်